သမရဒေါ်နယ်ထရမ့်ဟာစီးပွားရေးနယ်ပယ်ကလာတဲ့လုပ်ငန်းရှင်ကြီးတဦးဖြစ်တာနဲ့အညီသူ့ရဲ့အုပ်ချုပ်မှုပုံစံဟာလဲစီးပွားရေးသမားဆန်တယ်လို့အများစုကမှတ်ချက်ပြီးပြောဆိုကြပါတယ်သူ့ရဲ့အုပ်ချုပ်မှုပုံစံဟာလက်ရှိသမရအဖြစ်တာဝန်ထမ်းဆောင်နေတဲ့အမေရိကန်အစိုးရအဖွဲ့အစည်းနာမကပဲ EU ကုလသမဂ္ဂနက်ဖတာစတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေအပေါ်မှာပါအကျိုးသက်ရောက်နေတာဖြစ်ပါလေဒါကြောင့်လဲအမေရိကန်ပြည်ထောင်စုအနေနဲ့ကိုတန်းပြည်အရေးကိုသာဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းအတုံးပြန်သဘောနဲ့ဘာမှပြန်မရပဲ American အနေ နဲ့ အတုံးချခံတက်တဲ့အဖြစ်ခံတော်မှာမဟုတ်ကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှာပထမဆုံးအကြိမ်ပြောကြားတဲ့မိန့်ခွန်းအတွင်သမ္မတထရမ့်ကသတိပေးပြောကြားလိုက်ပါတယ်တက်တန်းအဖြစ်နှစ်ပေါင်း80ရှိလာပြီဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးအတွက်တခြားနိုင်ငံတွေတဲ့စာရင်အဖွဲ့ဝင်ကြီးအပါအဝင်နစ်စင်ထောက်ဝင်ငွေလိုအပ်တာနဲ့ပိုပြီးပေးလာခဲ့ပြီးဖြစ်တာကြောင့်ကုလသမဂ္ဂအရာရှ
States is one out of 193 countries in the United Nations. And yet we pay 22% of the entire budget and more.
ကုလသမဂ္ဂအဖွဲ့ဝင်တရား92နိုင်ငံထဲမှာအမေရိကန်ပြည်ထောင်စုဟာအဖွဲ့ဝင်နိုင်ငံတစ်ခုသာဖြစ်ပါတယ်။ဒါပေမဲ့ဘတ်ဂျက်ကြီးတစ်ခုလုံးရဲ့22ရာခိုင်နှုန်းထက်ပိုတဲ့ငွေကိုကျွန်တော်တို့ကထည့်ဝင်နေတာပါ။တကယ်တော့အများသိထားတာလေကျွန်တော်တို့နိုင်ငံကအများကြီးပိုပေးနေပါလေ။အမေရိကန်ပြည်ထောင်စုဟာမမျှတတဲ့ဝန်ထုတ်ဝန်ပိုးကိုထမ်းရနေရတာပါ။သို့တော့ဘက်မလိုက်သေးပြောကြရေးဆိုရင်ကုလသမဂ္ဂရဲ့ယူနန်ချက်ပြီးအောင်မြင်မယ်အထူးသဖြင့်ငင်းကြဲရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်နိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့ယင်းနှိမ့်နှံမှုကအကျိုးရှိမှာဖြစ်ပါတယ်
။ကုလသမဂ္ဂအဖွဲ့ကြီးရဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲပြစ်ဖို့လိုအပ်နေပြီဆိုတာကို2016ခုနှစ်မဲဆွယ်စည်းရုံးရေးကာလတွေကတည်းကသမရထွန်းကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်သမရအဖြစ်သူပထမဆုံးအကြိမ်ကုလသမဂ္ဂမှာပြောကြားတဲ့မိန့်ခွန်းထဲမှာသမရထွန်းကဒီကိစ္စကိုအလေးပေးပြောကြားခဲ့တာပါ။အထူးသဖြင့်တော့ငွေကုန်ကြေးကြများပြီးအလုံးမဖြစ်တဲ့စနစ်ကိုပြုပြင်ပြောင်းလဲဖို့သမ္မတထရမ့်ကလိုလားနေတာပါအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်ကုလသမဂ္ဂအရာရှိအများစုကလည်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အချိန်တန်ပြီးဆိုတာကိုသဘောတူကြပါတယ်ဒါပေမဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးတဲ့သမ္မတထရမ့်အမေရိကန်နိုင်ငံအတွင်းမှာလှုပ်ဆောင်လိုတဲ့အကွန်ကောက်ခံတဲ့စနစ်ပြုပြင်ပြောင်းလဲရေးနဲ့ Obama Care လို့ခေါ်တဲ့အကုန်ကြတတ်တာတဲ့ကျမရေးဆောင်ရှောက်မှုစနစ်ပြုပြင်ပြောင်းလဲရေးစတဲ့ပြုပြင်ပြောင်းလဲမှုတွေကပိုပြီးလွယ်ကူမဲ့သဘောရှိနေတာပါကုလသမဂ္ဂဟာနိုင်ငံပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အပြင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာလည်းအများအပြားရှိနေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာခက်ခဲမှုတွေရှိနေတာပါကုလသမဂ္ဂရဲ့ဖွဲ့စည်းပုံအရစန့်ကျင်ဘက်အယူအဆရှိတဲ့နိုင်ငံအသီးသီးနဲ့အဖွဲ့အစည်းအများအပြားကဆုံးဖြတ်ချက်ချပိုင်ခွင့်ရှိနေတာဖြစ်ပါတယ်ဥပမာအားဖြင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့ပုံမှန်လုပ်ငန်းစဉ်ကုန်ကျစရိတ် 2500 ခန့်လုံးကိုအမေရိကန်ပြည်ထောင်စုကထည့်ဝင်ပေးနေတာဖြစ်တဲ့အပြင်ငင်းကြေးရေးထင်းသိမ်းရေးတပ်ဖွဲ့တွေရဲ့ကုန်ကျစရိတ် 2800 ခန့်လုံးကိုလည်းထည့်ဝင်ပေးနေတာပါဒါပေမဲ့အခုနှစ်အတွက်ထည့်သွင်းရမယ့်ငွေကိုအမေရိကန်ပြည်ထောင်စုကမပေးရသေးတဲ့အတွက်ကုလသမဂ္ဂကိုထောက်ပံ့ငွေဖြတ်တောက်တော့မလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်2016ခုနှစ်မှာကုလသမဂ္ဂကိုနိုင်ငံအလိုက်အဖွဲ့ဝင်ချင်းနဲ့ထောက်ပံ့ငွေပေးခဲ့ကြတဲ့နိုင်ငံစင်းကိုနှိုင်းရှင်ကြည့်မယ်ဆိုရင်လေအမေရိကန်ပြည်ထောင်စုက 10.1 ဘီလီယံဂျာမနီက 3.4 ဘီလီယံဗြိတိန်က 3 ဘီလီယံဂျပန်က 2.8 ဘီလီယံကနေဒါက 1.6 ဘီလီယံတရုတ်နဲ့ဆွီဒင်နိုင်ငံတို့က 1.3 ဘီလီယံစီပြင်သစ်က 1 ဘီလီယံဩစတြေးလျက 3.8 ဘီလီယံအပြည့်အစုံထည့်ဝင်ခဲ့ကြတာကြောင့်အမေရိကန်ပြည်ထောင်စုဟာတခြားချမ်းသာကျော်ဝတဲ့နိုင်ငံတွေနဲ့ဆိုင်ရင်များစွာတာလွန်နေတာဖြစ်ပါတယ်။အဲဒီလိုနှစ်စဉ်ငွေကြေးအမြောက်အများထောက်ပံ့ပေးနေတဲ့ကြားကငင်းကြမ်းရေးလိုအမေရိကန်ပြည်ထောင်စုအတွက်နိုင်ငံရေးအရာအရေးပါတဲ့လုပ်ငန်းတွေကိုကုလသမဂ္ဂကထိရောက်စွာအကောင့်ထဲပေါ်နိုင်ခြင်းမရှိဘဲဖြစ်နေတာပါ။ဒါကြောင့်လေတနည်းနဲ့တစ်ချိန်ချိန်မှာကုလသမဂ္ဂဟာပုံမှန်ထိရောက်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကယုံကြည်နေကြောင်းသမ္မတထရမ့်ကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။
The American people hope that one day soon the United Nations can be a much more accountable and effective advocate for human dignity.
ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့တာဝန်ခံမှုကိုရှိပြီးလူပုံဒိက္ခာနဲ့ကမ္ဘာတဝန်းလွတ်လပ်မှုတွေရှိလာအောင်ထိရောက်စွာထောက်ခံအားပေးနိုင်တဲ့အဖွဲ့အစည်းတစ်ခုတနည်းနည်းမှာဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကမျှော်လင့်ပါတယ်။ဒီတော့တွင်ဘယ်နိုင်ငံမှစီရေးရာရောဗန္ဒာရေးရပါမမျှတစွာထည့်ဝင်ရတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်တို့ထင်ပါတယ်။ကမ္ဘာတိုင်းပြည်အသီးသီးအနေနဲ့ကိုယ့်ရဲ့လူမှုအတိုင်းအဝိုင်းလုံခြုံမှုရှိပြီးကျေဝှချမ်းသာအောင်ကိုယ့်ဒေသမှာကိုယ့်ဟာကိုလှုပ်ဆောင်ကြရမှာဖြစ်ပါတယ်။
တခါတည်းမှာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ဂျာလတ်တွေထွက်လာဖို့မဟုတ်ပဲဘီရိုကရေစီနဲ့လုပ်ငန်းစဉ်တွေအပေါ်မှာအာရုံစိုက်လှုပ်ဆောင်နေကြောင်းလဲတမရထရမ်ကဝေဖန်ပြောကြားခဲ့ပါတယ
် In some cases states that seek to subvert this institution's noble aims have hijacked the very systems that are supposed to
ဒီကိစ္စတွေမှာကုလသမဂ္ဂရဲ့ယဉ်ငန်းချက်တွေပြည့်ဝအောင်မြင်အောင်လှုပ်ဆောင်ရမယ့်သူတွေကဒီဘွဲ့ကြီးရဲ့မြင့်မြတ်တဲ့ယဉ်ငန်းချက်တွေကိုပြန်ပေးဆွဲသလိုလုပ်ပြီးဝင်ရောက်နှောက်ယှက်နေတာကိုတွေ့နေရပါတယ်။ဥပမာတစ်ခုအနေနဲ့ပြောရရင်လူ့ခွင့်ရေးကိုအကြီးအကျယ်ချိုးဖောက်နေတဲ့အစိုးရတွေဟာကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှာပါဝင်နေတာကြီးမားတဲ့ရှက်ဖွေရာကိစ္စဖြစ်ပါတယ
်။ကုလသမဂ္ဂအနေနဲ့လှုပ်ဆောင်နိုင်စွမ်းရှိသမျှအပြည့်အဝလှုပ်ဆောင်နိုင်အောင်ဖြုံးတိမှုမလုပ်ဖို့ဆိုတဲ့သူ့ရဲ့ယုံကြည်ချက်အတိုင်းအတွင်းရေးမှုချုပ်ဂူတဲရက်ဆာလည်းထပ်တူယုံကြည်ကြောင်းတမရထွန်းကချီးကျူးပြောဆိုပါတယ်။ကလနမကအဖွဲ့ကြီးပြုပြင်ပြောင်းလဲမှုလှုပ်ဆောင်ရေးအတွက်အချက်၁၀ချက်ပါပြညာချက်ကိုလက်မှတ်ထိုးကြဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာမှာနိုင်ငံပေါင်း120ကလက်မှတ်ထိုးထားပြီးဖြစ်ပါတယ်။ဒါပေမဲ့လည်းအထက်မှာပြောခဲ့သလိုဘလောက်ဖဲအင်အားကြီးတဲ့နိုင်ငံကတွန်းအားပေးလို့ပဲဖြစ်ဖြစ်အဖွဲ့ဝင်တနေနိုင်ငံချင်းစီမှာမဲပေးပံ့ပိုးရှိတာနဲ့ကလနမကအဖွဲ့ကြီးကိုယ်တိုင်ကမတူညီတဲ့အားကောင်းတဲ့အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့အဖွဲ့အစည်းကြီးဖြစ်နေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ဖို့ဟာလက်တွေ့မှာထင်သလောက်လွယ်ကူမှာမဟုတ်ဘူးဆိုတာကိုတော့အဖွဲ့ဝင်နိုင်ငံအများစုကနားလည်သဘောပေါက်ထားကြပြီးဖြစ်ပါလိမ့်မယ်။